VOA American တိုင်းအောက်ဂတ်စ်လ30ရက်နေ့ဗိုလ်တူညထိတ်တရသတင်းတွေကိုမက်ခင်လေးနဲ့ကျွန်တော်ပြောပြပေးခဲ့တာပါအခုသတင်းတွေပြီးမှတော့စိတ်ဝင်စားစရာအကောင်းဆုံးသတင်းပေးပို့ချက်တွေကိုစက်တိုက်ပြောပြပေးပါမယ်ပထမဆုံးကတော့တရုတ်နယ်ကုန်သွယ်ဆွေးနွေးမှုတိုးတက်မှုရှိတယ်လို့ American ဘက်ကပြောလိုက်တာပါကမ္ဘာစီးပွားရေးအင်အားကြီးနိုင်ငံကြီးနှစ်ခုဖြစ်တဲ့တရုတ်နယ် American တို့ကကုန်သွယ်ဝင်ကြီးတွေအကြားကုန်သွယ်နယ်ပူးပေါင်းဆောင်ရွက်ဆိုင်ရာကိစ္စတွေကိုပို့မွေလင်းလင်းဆွေးနွေးခင်ရခဲ့ပြီးတိုးတက်တဲ့ရလဒ်တွေရှိခဲ့တယ်လို့အမေရိကန်ကုသရေးဝန်ကြီးဘက်ကပြောလိုက်ပါတယ်။တရုတ်နိုင်ငံကိုလျှက်ချာသွားရောက်တဲ့ခီးစင်နဲ့ပတ်သက်လို့ဒီနေ့အွန်လိုင်းသတင်းစာရှင်းလင်းပွဲပြုလုပ်ချိန်မှာပြောသွားတာပါ။ကိုရိုင်းသတင်းစာရှင်းလင်းပွဲတက်ရောက်ခဲ့တဲ့မခင်ဖြူတွေပြောပြပေးပါဦးခင်ဗျာ
။အချိန်တိုကြာဆက်ဆက်ရေးတင်းမာနေတဲ့အမေရိကန်နဲ့တရုတ်နိုင်ငံကြီးနှစ်ခုကြားကကုန်သွယ်စီးပွားဆက်ဆံရေးတွေပုံမှန်ပြန်လည်စတင်နိုင်ဖို့ရည်ရွယ်ပြီးတော့အမေရိကန်ကုသရေးဝန်ကြီးဂျီနာ အမ်ရီမန်ဒူဟာဒီလ29ရက်နေ့ကနေ30ရက်နေ့အထိတရုတ်နိုင်ငံကိုသွားရောက်နေတာပါဒီခီးစင်အတွင်းနှစ်နိုင်ငံကုန်သွယ်ရေးကိစ္စတွေအမေရိကန်စီးပွားရေးလုပ်ငန်းရှင်တွေရင်ဆိုင်နေရတဲ့စိန်ခေါ်မှုတွေနဲ့နှစ်နိုင်ငံကြားပူးပေါင်းဆောင်ရွက်လို့ရနိုင်တဲ့နည်းလမ်းတွေကိုပို့ပွင့်လင်းလင်းနဲ့ဆွေးနွေးနိုင်ခဲ့တယ်လို့ကုန်သွယ်ရေးဝန်ကြီးရေမန်ဒူကဒီနေ့ဒီအမေရိကန်နိုင်ငံဆိုင်ရာဌာနရဲ့အာရှပစိဖိတ်ဒေသဆိုင်ရာမီဒီယာအဖွဲ့ကကျင်းပတဲ့သတင်းစာရှင်းလင်းပွဲအတွင်းမှာပြောဆိုသွားပါတယ်
We had candid, constructive conversations. I was able to explain our policies and our approach to China. And I heard from my
Chinese counterparts that we needed to work together.ကျမတို့ဘက်ကကာဝယ်ဖို့လိုအပ်တဲ့အရာတွေကိုကာဝယ်မယ်တိုးမြင့်ဆောင်ရွက်တင်တာတွေရှိရင်ဆောင်ရွက်မယ်ဆိုတာရှင်းရှင်းလင်းလင်းအသိပေးခဲ့ပါတယ်ဆိုလိုတာကအမျိုးသားလုံခြုံရေးနဲ့ပတ်သက်လာရင်ပြည့်ပြည့်စုံစုံဆောင်ရွက်မှာဖြစ်ပါတယ်တစ်ချိန်တည်းမှာလည်းအတူလက်တွဲဆောင်ရွက်လို့ရတဲ့စီးပွားရေးလုပ်ငန်းတွေမှာပူးပေါင်းဆောင်ရွက်သွားကြဖို့ဖြစ်ပါတယ
်နှစ်နိုင်ငံစလုံးအတွက်အကျိုးဖြစ်စေမဲ့ကုန်သွယ်ရေးနဲ့စီးပွားရေးလုပ်ငန်းတွေပူးပေါင်းလုပ်ဆောင်လို့ရတဲ့အရာတွေအများအပြားရှိနေတယ်လို့လည်းဝန်ကြီးရေမန်ဒူကပြောပါတယ်ဒီလိုလုပ်ငန်းတွေမှာပူးပေါင်းဆောင်ရွက်ပြီးနိုင်ငံခြားကောင်းမွန်တဲ့ကုန်သွယ်ရေးနဲ့ဆက်သွယ်ရေးလမ်းကြောင်းတွေကိုပုံမှန်ပြန်လည်ထားရှိနိုင်ရေးအခုခီးစဉ်အတွင်းမှာအောင်မြင်မြင်ဆွေးနွေးနိုင်ခဲ့တယ်လို့ဝန်ကြီးဝန်မှန်တို့ကပြောပါတယ်
။ The biggest achievement was just to start regular communication and to have again it's hard to really important
ဒီမှာတော့အောင်မြင်မှုကတော့ပုံမှန်ဆက်သွယ်ရေးလမ်းကြောင်းပြန်ပြီးတော့စနိုင်တာပါ။အမေရိကန်ကုန်သွယ်ရေးဝန်ကြီးတဦးအနေနဲ့တရုတ်နိုင်ငံကိုလာရောက်ပြီးတော့အခုလိုမျိုးဆွေးနွေးမှုလုပ်နိုင်တာဟာ၅နှစ်အတွင်းမှာပထမဆုံးအကြိမ်ဖြစ်ပါရဲ့ရှင်။ဒါကအမတန်မှအရေးကြီးတဲ့အချက်ပါ။နိုင်ငံကုန်သွယ်ရေးရင်းနှီးမြှုပ်နှံမှုနဲ့စီးပွားဆက်ဆံမှုတွေမှာအကြီးမားဆုံးရင်ဆိုင်နေရတဲ့စိန်ခေါ်မှုတွေကိုအခုလိုမျိုးတစ်ဖက်နဲ့တစ်ဖက်မျက်နှာချင်းဆိုင်ပြီးတော့တွေးဆုံဆွေးနွေးခွင့်ရတာကအောင်မြင်မှုဖြစ်ပါရဲ့။ဒါကကြီးမားတဲ့အောင်မြင်တိုးတက်မှုဖြစ်ပါရဲ့ရှင်။
လေးကြတရုတ်နိုင်ငံခီးစဉ်အတွင်းတရုတ်အစိုးရတာဝန်ရှိသူတွေနဲ့တွေ့ဆုံခဲ့တဲ့အပြင်အမေရိကန်စီးပွားရေးခေါင်းဆောင်တွေအမျိုးသမီးစီးပွားရေးလုပ်ငန်းရှင်တွေပညာရေးဌာနကခေါင်းဆောင်တွေနဲ့အကြောင်းလူအကြောင်းသားတွေနဲ့ပါတွေ့ဆုံခဲ့ပါတယ်။ရှိုင်းမြို့မှာရှိတဲ့ Disneyland နဲ့ Boeing ကုမ္ပဏီလိုတရုတ်နိုင်ငံအတွင်းမှာရှိနေတဲ့ဒီအရေးပါတဲ့အမေရိကန်စီးပွားရေးလုပ်ငန်းနေရာတွေကိုလည်းဒီကနေ့သွားရောက်ကြည့်ရှုခဲ့တဲ့အကြောင်းပြောပါတယ်။အမေရိကန်ကုန်သွယ်ရေးဝန်ကြီး Gina M. Raimondo ဟာတနင်္လာနေ့ကတရုတ်ကုန်သွယ်ရေးဝန်ကြီး Wang Weichang နဲ့၄နာရီကြာတွေ့ဆုံခဲ့တယ်လို့နိုင်ငံကုန်သွယ်ရေးနဲ့ရင်းနှီးမြှုပ်နှံမှုဆိုင်ရာလုပ်ငန်းအဖွဲ့တဲ့ဖွဲ့စည်းဖို့အတွက်သဘောတူခဲ့တဲ့အကြောင်းတွေ့ဆုံမှုအပြီးတနင်္လာနေ့ကပြောဆိုခဲ့ပါသေးတယ်။နိုင်ငံဆက်သွယ်ရေးလမ်းကြောင်းပြန်ဖွဲ့ပြီးမှန်ကန်တဲ့ပူးပေါင်းဆောင်ရွက်မှုတွေနဲ့နိုင်ငံကုန်သွယ်ရေးနဲ့စီးပွားဆက်ဆံမှုတွေပြန်လည်စတင်နိုင်ဖို့မျှော်လင့်တဲ့အကြောင်းလည်းဝန်ကြီး Raimondo ကပြောဆိုသွားခဲ့ပါသေးရှင်။